မြန်မာနိုင်ငံရဲ့ခံပြင်းနေတာပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိုင်းနဲ့ချီတဲ့ဒုက္ခတွေတွေနေရပြန်ပြီးနိုင်ငံတာဝန်ရှိသူတွေဆွေးနွေးနေကြပေမဲ့အလားတလောအခြေအနေမှာဖြစ်နိုင်ကြအလားအလာနေပါနေစေဖြစ်ကြောင်းဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးယူနေစီယာကတတိပေးလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်အကျဉ်းဖက်မှုတွေဖြစ်ပွားခဲ့တာလက်ကျိုးကြားတဲ့အချိန်ကြီးရိုဟင်ဂျာတွေအင်ဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ပြေးနေစေဖြစ်တာကြောင့်အခုအချိန်မှာနေရပြန်ဖို့ဆိုတာမဖြစ်နိုင်တဲ့အကြောင်းပြောဆိုလိုက်တာပါ။အပြည့်စုံကိုတော့ကိုအောင်လုံးကပြောပြပေးမှဖြစ်ပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကမကြိုရေးကိစ္စ30လောက်ကို ARS ရဲ့ဆွေးနွေးအုပ်စုရဲ့တက်ခတ်မှုတွေကြုံရပြီးတော့တကြောပြန်ဖြစ်ပွားခဲ့တဲ့ပြည်ခတ်တကြောင်းအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူအရေအတွက်ဟာ62,500တိရှိနေပြီးကမ္ဘာမှာအကြီးမားဆုံးဒုက္ခသည်ပြဿနာဖြစ်လာနေတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကသတိပေးလိုက်တာပါ။ပြီးခဲ့တဲ့လတိုင်းမှာပဲဒုက္ခသည်3,000ထပ်မံရရှိလာသလိုတရင်းတစ်ပတ်ကို1,500နှုန်းလောက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ရောက်ရှိလာနေရကြောင်းရခိုင်ပြည်နယ်ပြင်မှာဒုက္ခသည်တွေပြန်နိုင်တဲ့အခြေအနေမရှိသေးဘူးလို့ UNHCR ဒုတိယမဟာမင်းကြီး Kelly Clements ကဒက္ကနီယောကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ
At present, we can say that conditions in Myanmar Rakhine State are not in place to enable safe and sustainable returns.
လက်တော်မှာမြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေဟာနေရပြန်သူတွေအတွက်လုံလုံခြုံခြုံနဲ့ရေရှည်ရက်တင်နိုင်တဲ့အနေအထားမျိုးမရှိဘူးလို့ပြောနိုင်ပါတယ်။အခုသတင်းစာရှင်းလင်းပွဲအစမှာပြောခဲ့သလိုပါပဲဒုက္ခတွေပြီးဒီနိုင်ငံနဲ့ဆက်ပြီးရောက်လာနေစေဖြစ်လို့ပါ
အခုဒီနေ့ကပြိပခတ်တကြောင်ဖြစ်ပြသွားတဲ့ဒုက္ခတွေနေရပြန်နေမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဆူရတောင်ရှိသူတွေကြားဆွေးနွေးနေပြီးလာပိုင်းတွင်ပြန်လည်ခြေချနေထိုင်မှုစီစဉ်တွေစတင်နိုင်မှုလည်းမျှော်လင့်ထားကြတာပါဒါမှမဟုတ်ဒုက္ခတွေအနေနဲ့နေရပြန်နေတော့တဲ့အခြေအနေမျိုးမရှိသေးဘူးလို့လည်း UNHCR ဒုတိယမဟာမင်းကြီးကပြောဆိုလိုက်ပါတယ
် Most have little or nothing to go back to Their homes and villages have been destroyed. There are deep divisions between communities that remain unaddressed.
ဒုက္ခတွေအများစုနေတဲ့ဒီမှာဘာမှမကြံတော့တော့ပါပဲ။သူတို့အိမ်တွေရွာတွေလည်းဖျက်ဆီးခံရတာပါ။လူမှုတိုင်းဝိုင်းကြားနှက်ဆိုင်တဲ့သဘောထားကွဲပြားမှုတွေကိုလည်းမဖြေရှင်းနိုင်သေးသလိုလူသားချင်းစာနာမှုအကူအညီတွေလည်းပြည့်ပြည့်စုံစုံမရှိကြပါဘူး
။ဒီမှာဆိုတောင်ရှိသူတွေကတော့ပြည်ခွက်တွေကထွက်ပြေးသွားသူတွေကိုပြန်လည်စစ်စစ်လက်ခံနိုင်အောင်အစီအမံတွေချမှတ်ထားပြီးလုံခြုံမှုပေးဖို့လည်းကတိပြုထားပါ။ဒါမှမဟုတ်ကလမကနဲ့လူခွင့်ရလို့ရှာသူတွေကတော့မြန်မာစိုးရရဲ့စီစဉ်နေပေါ်တန်မြင်အမြင်တွေရှိနေကြပါတယ်။နိုင်ငံကလူခွင့်ရလို့ရှာမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အရှေ့ရဲ့လက်တော်ညင်ချိုင်းမှုဖေရိုဘတ်ဆန်ကတော့နေရတဲ့လူတွေကိုဒုက္ခတွေစကန်နေမှာထိမ့်ထိမ့်ထားမှာဆိုရင်လည်းကြောင်းပြောပါတယ
်။ What we fear is that these detention camps, these IDP camps that are being set up in Northern Rakhine State are going to
ဒီကနေ့မြောက်ပိုင်းမှာပြင်ဆင်ထားတဲ့ထိမ့်ထိမ့်စကန်တွေဒုက္ခတွေစကန်တွေဟာအမိုးအကာမရှိတဲ့အကျဉ်းထောင်ကြီးတွေလိုဖြစ်လာမှာကိုကျွန်တော်တို့စိုးရိမ်ပါတယ
်။ဒုက္ခတွေနေရပြန်ရင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားညှိနှိုင်းနေချိန်မှာပဲဒုက္ခတွေနေရပြန်တဲ့အခါကိုယ်သဘောဆန္ဒနဲ့သာဖြစ်ဖို့လုံခြုံစစ်ချရဲ့အခြေအနေမျိုးဖြစ်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကတိုက်တွန်းနေကြတာပါ။ကုလသမဂ္ဂနဲ့မြန်မာရင်းကျွမ်းကျင်သူရချက်ထော်စင်းကတော့ဒုက္ခတွေနေရပြန်တယ်လို့ရခိုင်ပြည်နယ်တွင်ပြည်စင်စရာတွေအမြောက်များရှိနေတယ်လို့ဆိုပါတယ်။
If this is going to be a voluntary repatriation, then the conditions on the ground have to be such that people who are traumatized and who have just left Myanmar would agree to return to.
ကိုယ်တော်ဆန္ဒနဲ့အညီနေရတဲ့ဆောင်ရွက်တဲ့အခါထိုင်းနိုင်ငံတုံ့လုံမှုတွေနဲ့မြန်မာနိုင်ငံကထွက်သွားတဲ့သူတွေပြန်လာဖို့လက်ခံနိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုပါတယ်။ဆိုလိုတာကကိုယ့်အိမ်ကိုရပြန်ပြီးစိုက်ဖို့ပြိုးဖို့လုပ်နိုင်အောင်မကပဲလုံခြုံရေးအတွက်လည်းအာမခံချက်ရှိဖို့လိုပါတယ်။
ကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကတော့ရခိုင်ပြည်နယ်အခြေအနေကိုဖြေရှင်းရမှာပြည်လဲထူထောင်ရေးလုံခြုံရေးကိစ္စရဲ့ဒီနိုင်ငံသားအခွင့်အရေးစရာတွေကိုပါထပ်သွင်းဆောင်ရွက်ဖို့လဲတိုက်တွန်းထားကြပါရဲ့ခင်ဗျာ